ောက်ကြနေမနေခင်ထေတန်ရောက်မြန်မာနဲ့နိုင်ငံကသတင်းတွေကိုကုအောင်လွင်ဦးနဲ့ကုရဲမွန်တို့ကြောပြခဲ့ကြတာပါခင်ဗျာကျွန်တော်တို့အပတ်စဉ်ကဏ္ဍတွေပတင်ဆက်ခင်မှာအရင်ဦးဆုံးသတင်းပေးပို့ချက်တွေကိုထုတ်လွှင့်သွားမှာဖြစ်ပါတယ်ဆန်းပြည်နယ်မြောက်ပိုင်းနန်ခမ်းမြို့အဝင်စစ်စည်ရေးဂိတ်ကိုမနေ့နေ့ကင်း2နာရီကျော်လောက်ကအမည်မသိလက်နက်ကင်တွေပုံပြစ်လောင်ချာနဲ့ပြစ်ခတ်ခဲ့ပြီးနောက်အပြန်အလှန်ပြစ်ခတ်မှုတွေရှိခဲ့ပါတယ်ဒီပြစ်ခတ်မှုမှာထိခိုက်တာမရှိခဲ့ပေမဲ့မနေ့ကနန်းခမ်းမြို့တွင်တိုက်ပွဲဖြစ်ခဲ့တာကြောင့်ထိတ်လန့်နေတဲ့မြို့ကန်တွေပို့ပြီးတော့ခြောက်ခြားခဲ့ရပါတယ်ရန်ကုန်ကပေးပို့လာတဲ့ရှမ်းပြည်မြောက်ပိုင်းအခြေအနေကိုကိုဇော်မိုးကျော်ပြောပြပေးပါအောင်ဗျာ
ကြာတာမနေ့နေ့ကင်းပိုင်းမှာမူဆယ်မြို့ဘက်ကနေနန်းခမ်းမြို့ဘက်အဝင်ရပ်ကွက်တုံးကစစ်စေးဂိတ်ကိုအမည်မသိလက်နက်ကင်ဖွဲ့တွေက M40 ခေါ်ဘုံပြစ်လောင်ချာနဲ့လာရောက်ပစ်ခတ်ခဲ့တာကြောင့်အပြန်အလှန်ပစ်ခတ်မှုဖြစ်ပွားခဲ့ကြောင်းနမ်ခမ်းမြို့ကတအူးက VOA ကိုအခုလိုပြောပါတယ်။
နမ်ကျော်တော့ပြစ်တယ်။သူက6ရောက်လာတယ်။သူက M40 နဲ့ပြစ်တယ်။ M40 3လုံးတော့ပြစ်တယ်။ဆေးဟိုင်းရွာဖက်ကနေလာပြီးတော့မှအဲ့ဒီသူတို့ပြင်းထောက်တဲ့နေရာမှာပြစ်လာတယ်။သူကပြန်ရှင်းလေးလို့ရောက်တယ်။ပြန်လေအပြန်လာပြစ်တော့15ချက်တော့ပြစ်ပြစ်ပြစ်သွားတယ်။ရက်ကွက်ကသူကရက်ကွက်ပြစ်တော့မန်ခမ်းရက်ကွက်ခေါ်တယ်။သူကမြို့ဝင်နေတာခံကြဝင်သူကအဲ့မှာစစ်စေးကြီးရှိတယ်ခင်ဗျာသူကခံရတာဖြစ်တယ်နေရ
ဒီတိခတ်မှုကြောင့်ထိခိုက်ဒဏ်ရာရရှိမှုရှိမရှိမသိရကြောင်းကိုလည်းပြောပါတယ်အခြားဒေသခံသူကတော့တိခတ်တာနေကြားရကြောင်းနဲ့ဘယ်နေရာမှာဖြစ်တယ်ဆိုတာကတော့အတိအကျမသိကြောင်းပြောပါတယ
်ဒီအခန်းလို့ကြားတဲ့အချိန်မှာဘယ်လိုကဖြစ်တယ်ဆိုတာတော့သိချမ်းသိအဲ့မြို့ဟိုကဲမှုကဲဆန်မင်းကမျိုးအထွတ်ဟုတ်ကဲ့မူမူဖဲပဲအသွားလဲဘယ်မှာပထတော့ဘလို့ရှိလဲကမပြောတတ်ဘူ
းဒီဇင်ဘာလ9ရက်နေ့မနေ့7နာရီလောက်တုန်းကလဲ TNL ခေါ်တအန်းပလောင်ဖွဲ့တပ်ဖွဲ့ဝင်တွေဟာနမ်ခမ်းမျိုးတဲ့ဝင်ရောက်ခဲ့ပါတယ်ဒီလိုဝင်ရောက်လာပြီးနောက်နေကင်း12နာရီလောက်မှာစစ်ကောင်စီတပ်ကလက်နက်ကြီးနဲ့ပစ်ခတ်ခဲ့ပြီးတိုက်ပွဲစတင်ဖြစ်ခဲ့ပါတယ်အဲ့ဒီပစ်ခတ်မှုကြောင့်ကလေးငယ်2ဦးအပါအဝင်ဒေသခံ6ဦးလက်နက်ကြီးကြီးထိမှန်ခဲ့ပါတယ်။ဗုဒ္ဓဟူးနေ့တိုက်ပွဲဖြစ်ပြီးနောက်မှာနမ်ခမ်းမြို့ရဲ့အတွင်းမှာအသွားအလာမရှိသလောက်ဖြစ်ပြီးပြည်သူအများစုဟာအထိတ်တလန့်နဲ့ရှိနေကြောင်းဒေသခံအမျိုးသမီးတူကအခုလိုပြောပါတယ
်။ဟုတ်ရင်စိတ်ကတော့မနေ့တော့အခြေအနေတော့တော်တော်လေးကိုဂုံလုံးချက်အကျောက်ကောင်းရပေါ့နော်။ဒီလူအတန်းနဲ့ရှာလိုက်တဲ့နေ့မှာတော့မနေ့ကလည်းမြေပုံဆန်လို့ချက်ဖြစ်မလားဆိုမှတော်လေးကို
ကျားသာပရင်းနေမှာတော့မြို့အတွင်းလူအသွားအလာတိတ်မရှိသလိုဈေးဖွင့်တာလည်းမရှိဘူးလို့နမ်ခမ်းမြို့ကအမျိုးသားတဦးကလည်းပြောပါတယ
်မရောက်ကြတော့မရောက်ကြတော့တော်တော်ဆရာဆရာတော့မဖြစ်တော့ဘူးဘုရားမရောက်ရေးကြတော့အဖြစ်ကလန့်ဖြစ်နေတယ်မနေ့ကတော့လူကြီးလားတော့ရတယ်ဒီနေ့တော့မှနည်းနည်းဆိုရင်စိတ်ချရဲ့တော့မြို့ကိုဝင်ပါရဲ့လက်ချောက်တယ်အကြောင်းမြို့ခဲတော့စိတ်စိတ်နေတာပဲ
ဇန်နဝါရီလ4ရက်နေ့တုန်းကနမ်ခမ်းမြို့မြို့မဆေးအတွင်းလူတယောက်တင်တာနဲ့ပြစ်တက်ခံခဲ့ရပါတယ်။အဲ့ဒီသေဆုံးသူ2ဦးဟာ TNL အဖွဲ့ကဈေးအတွင်းစက်ကြီးကောက်ယူသူတွေဖြစ်တယ်လို့ဒေသခံတွေကပြောဆိုခဲ့ကြပါတယ်။အဲ့ဒီနောက်9ရက်နေ့မှာတော့ TNL တပ်ဖွဲ့တွေကနမ်ခမ်းမြို့အတွင်းဝင်ရောက်လာကြတဲ့နောက်စစ်ကောင်စီတပ်တွေနဲ့တိုက်ပွဲဖြစ်ပွားခဲ့တာပါ။